အမေရိကန်မြေပေါ်မှာအီရန်ကတိုက်ခိုက်လာနိုင်ခြေတိုးများလာနေတယ်လို့အမေရိကန်ထောက်လှမ်းရေးအကြီးအကဲကပြောလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့ရှေ့မှောက်မှာကမ္ဘာတစ်ဝန်းကအမေရိကန်အမျိုးသားလုံခြုံရေးပေါ်ချိန်ချောက်လာနိုင်မဲ့အခြေအနေတွေကိုအစ်စ်ခံရမှာအမေရိကန်အမျိုးသားထောက်လှမ်းရေးညွှန်ကြားမှု James Clapper က20လုံနေချက်အကဲဖြတ်ချက်ကိုတင်ပြသွားခဲ့တာပါ။ဆွေးနွေးချက်မှာအီရန်ကထိတ်ဆုံးကပါရှိပါတယ်။အမေရိကန်ကအီရန်ကိုချိန်ချောက်လာတယ်လို့အီရန်ကယူဆလို့ရှိရင်အမေရိကန်ကိုတိုက်ခိုက်ဖို့အီရန်ခေါင်းဆောင်တွေအနေနဲ့အခုခါမှာပို့ပြီးဆန္ဒရှိလာနေပါတယ်လို့ကလပ်ဘောက်ကပြောပါတယ်။အမေရိကန်နိုင်ငံဆိုင်ရာဆော်ဒီအာရေဗျတာမတ်ကြီးကိုအီရန်လူမျိုးနှစ်ယောက်ကလုကြံမှုစ조사ရမှာအီရန်အစိုးရရဲ့လက်ရာပါဝင်နေတယ်လို့အမေရိကန်တရားရေးဌာနကအောက်တိုဘာလတုန်းကစွဲခဲ့ပါတယ်။အီရန်ခေါင်းဆောင်မိုက်ဟာနျူကလ িয়ার လက်နဲ့ထုတ်လုပ်နိုင်မဲ့လမ်းကိုဖွင့်ထားစေဖြစ်တယ်လို့ကလပ်ဘောက်ကပြောပါတယ်။ဒီချိန်မှာပဲဆက်ချုပ်ရင်းနေတဲ့အီရန်ငါးဖမ်းတင်မောတစ်စင်းကတင်မောတာတွေကိုပါရှန်ပင်လယ်ကွေ့မှာအမေရိကန်လေတပ်ကကူညီလိုက်ရပါတယ်။အမေရိကန်ရေတပ်သင်္ဘော USS Abraham Lincoln ကငါးဖမ်းသင်္ဘောသား၉ယောက်ပါတဲ့လေအင်ဂျင်ပြတ်နေတာကိုပြန်လည်ပြုပြင်ပေးလိုက်တဲ့အတွက်ငါးဖမ်းသင်္ဘောဟာသူခီးသူဆက်သွားနိုင်ခဲ့ပါတယ်။